တော်ရရှိမြက်နာညနေပိုင်း 9:00 မှာတော့အမတ်တရားအောင်မွေဘွေရာလမ်းလျှောက်ကြည့်တဲ့ပွဲခန္ဓာကိုကျင်းပခဲ့ပါတယ် Memorial March အောင်မွေဘွေရာလမ်းလျှောက်ပွဲလို့အမည်ပေးထားတဲ့ဒီကြည့်တဲ့ပွဲကိုဟမ်ပတ်မြို့လေဘူရာကြီးကနေ3ကီလိုမီတာခန့်ကွာဝေးတဲ့ Gansmark ဆိုတဲ့ဈေးကွက်လမ်းနေရာထိခြေတက်ပြီးပြုလုပ်ခဲ့တာပါ AI Amnesty International နိုင်ငံတကာလူညင်းချက်နာကွင်အဖွဲ့ကြီးရဲ့ဂျာမနီနိုင်ငံဟမ်ပတ်မြို့ဌာနကွယ်Solidarity Committee of Burma ကိုမြန်မာနိုင်ငံဆိုင်ရာသွေးစီညီညွတ်ရေးကော်မတီလို့ခေါ်တဲ့ဂျမန်လူငယ်အဖွဲ့ Burma Action Group ဦးဆောင်တဲ့ဟမ်ပတ်မြို့ကမြန်မာမိသားစုတွေပါဝင်ခဲ့ကြတာပါ။တော်ရရှိမှာခင်ဗျာအဲ့ဒီအောင်မွေဝေရာအမတ်တရခြေတက်ပွဲအခမ်းအနားမစမီ Burma Action Group ကဦးစလိုင်းကစ်ကိုကျွန်တော်ဆက်သွယ်မိ мян ခွင့်ရရှိခဲ့ပါတယ်။ဘယ်ချိန်မှာလမ်းလျှောက်ပွဲစတင်ပါမလဲလို့ကျွန်တော်မေးကြည့်မိပါတယ
်။အဲ့တော့အခုစလျှောက်မှာဘယ်ချိန်လောက်မှလျှောက်မှာလဲခင်ဗျာ။
ကျွန်တော်9နာရီခွဲတော့ရှောင်းမယ်ခင်ဗျာအခုချိန်မှာ9နာရီ10မိနစ်ရှိပါပြီ
ဟုတ်ကဲ့အခုအဖွဲ့ရေးစုံပြီလားခင်ဗျာ
အဖွဲ့ရေးစုံပါပြီ Amnesty International နဲ့ကျွန်တော်တို့ Burma Action Group ဟမ်ဘုံနဲ့အတူပူးပေါင်းပြီးတော့တုံ့ချာမှဖြစ်တဲ့ဆိုတော့သူတို့ချုပ်တင်ရောက်နေပြီနောက်ပြီးတော့ရမလူငယ်ဖွဲ့စည်းထားတဲ့ Solidarity Committee for Burma လည်းရောက်နေကြပြီတော့ကျွန်တော်တို့မမမိသားစုတွေလည်းရောက်နေကြပြီ
နိုင်ငံတကာလူငင်းချင်တာကွင်းအဖွဲ့ကြီးရဲ့ဟမ်ဘတ်မြို့ဌာနကွယ်ကTostin Wai ကတော့ဒီဆန္ဒပြပွဲဟာမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးဆန္ဒထုတ်ဖော်ပြသခြင်းဖြစ်ကြောင်းအခုဆိုရင်လူ60 80ကျော်လောက်ရောက်ရှိနေကြောင်းအပြည်ဆိုင်ရာလူငင်းချက်နာကွင်းအဖွဲ့ကသူတွေပါဝင်ဆန္ဒပြသူတွေအားလုံးဟာဟမ်ပတ်ဘူရာကြီးရှိမှစုယုံရောက်ရှိနေကြောင်းအခုလိုပြောပြပါတယ်
Demonstration against the situation in Myanmar about 50, 60, 70 persons here together at Hamburg main station. A lot of...
အဒီနောက်9နိုင်ခွဲကမှာစတင်တဲ့ခြေတပွဲနဲ့ပတ်သက်ပြီးဘာမတ်အရှင် group ကဦးစလိုင်းကစ်ကအခုလိုရှင်းပြပါဗျာ
အရှင်ဦးစပါကကဝေးရပါတယ်တော့အနောက်ဆုံးတိုင်းရဲ့နောက်ဆုံးကားပေါ်နေမှာ Amnesty International Thorsten Wilde ကကျွန်တော်တို့မကြောက်ဒီခြေတပွဲကိုပြုတ်လုပ်တယ်ဆိုတာကိုကြားမလို့အားလုံးနားလည်အောင်ရှင်းပြပါတယ
်အခုခြေတတာစုစုပေါင်းလူဘယ်လောက်ရှိလဲဗျ
ကျေတော့စုစုပေါင်း80လောက်တော့ရှိမယ
်။ဗမာပြည်ကလောက်ပါလေဗျ
။ဗမာက20ကျော်လောက်ရှိမယ်
။ Gansmark ကဈေးကွက်လာအရောက်မြင်တွေ့ရတဲ့ရှုခင်းနဲ့ပတ်သက်ပြီးဗုဒ္ဓဘာသာယဟန်တော်ဥတော်ပါကကအခုလိုရှင်းပြပါရစေ
။ဒီအားလုံးကဒီမှာပြောင်းနိုင်လေးခင်ထားတယ်။ခင်ထားပြီးတော့ Free Burma ဆိုတဲ့စာတမ်းကြီးကိုရေးထားတယ်။ရေးထားပြီးတော့အဲ့ Free Burma ဆိုတဲ့စာတမ်းပေါ်မှာပြောင်းနိုင်လေးတွေထွန်းထားတယ်။ထွန်းထားပြီးတော့လူတွေကဒီမှာရပ်ပြီးတော့အခုဟိုဂျာမန်တယောက်ကဗမာပြည်အကြောင်းတွေပြောနေတာပါအားလုံးရပ်ပြီးတော့နားထောင်နေကြတယ
်အဲ့ဒီဈေးကွက်လနေရာမှာအရှင်ဥတော်ပါကအပြည့်ပြည့်ဆိုင်ရာလူငင်းချက်နာကွင်းအဖွဲ့မှ Thorsten Wilde ဗမာအရှင် group အဖွဲ့မှ Uwe Frankie Zomintun မြန်မာရေးဆိုင်ရာသွေးစည်ညီညွတ်ရေးအဖွဲ့မှကိုစလဲစသည်တို့ကမိကုံးပြောကြပြီးနောက်လွမ်းသူပန်းဝေချကရှိုယောင်တော်လန်ရေးမှကြာဆုံးခဲ့ရသူများအတွက်ဆုတောင်းပွဲပြုလုပ်ကြပါတယ်ဗုဒ္ဓဘာသာဝင်များရဲ့ကိုယ်စားလှယ်ဖြင့်ဥတော်ပါကကဥဆောင်ဆုတောင်းခဲ့ပြီးခရီးရန်ဘာသာဝင်များကူစားတော့ဗမာအရှင် group ကဥဖရန်ကီဇော်မင်းတို့ကဆုတောင်းခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာကုလသမဂ္ဂအတူရင်မှုချုပ်မစ္စတာဘန်ကီမူထန်ကိုလည်းပန်ကြားစာတစ်စောင်ပေးပို့ခဲ့ပါတယ်။အဲ့ဒီပန်ကြားစာဟာမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်ခံရသူများအတွက်ကုလသမဂ္ဂက UCP ဥပဒေကြောင်းအရဆောင်ရွက်နိုင်မဲ့အဖွဲ့အစည်းတရားထူထောင်ပေးဖို့ပြီးတော့အကျူးလွန်ခံရသူများအတွက်ကြားနာမှုများချက်ချင်းလုပ်ပေးဖို့ပန်ကြားခြင်းဖြစ်ကြောင်းဥစလိုင်းကစ်ကပဲအခုလိုရှင်းပြပါတယ
်။ UN General Secretary Ban Ki-moon ကိုလုတ်ထားတာပါ။ကျွန်တော်ဒီနေ့လည်းတင်လိုက်ပါတယ်။နောက်တင်ကတော့ Global Campaign for Justice in Burma ဆိုတာပါပဲ။ဆိုတော့တုတ်တုတ်ကတော့ဟိုဒီ UN Security Council ကနေမှဂမ်ဘာရီကိုဆစ်လွတ်ပြီးတော့အခုစစ်ဆေးရေးတွေလုပ်နေကြလဲပဲ။အပန်းစီတွေလည်းမရက်ဘူး။အင်းစဲနှိမ့်ဆက်တာလည်းမရက်ဘူး။ဟုတ်ဟိုအတင်းသားတွေလည်းမလှုပ်ဘူးသူရဲ့လုံငယ်တိုင်းလုံနေကြအတွက်ဒီတိုင်းအတက်တက်ထားလို့မရဘူးအဲကျွန်တော်တို့အခုပြောင်းကလာတဲ့ကိုက်ညီတဲ့ appropriate နော် transitional justice mechanism တကူအဲဖန်တီးပြီးတော့ UN ကနေကမ္ဘာခရပြုတ်ပြီးတော့စတင်ပြီးတော့ဆောင်ရွက်ဖို့ war crime တွေကိုစတင်ပြီးတော့ကြားနာဖို့ဒီခံရတဲ့ victim တွေရဲ့ပြောတာဆိုတာတွေကိုနားထောင်မဲ့ကမ္ဘာ legal body တကူကိုဖန်တီးပေးဖို့တဲ့ပြောသမျှတက်တေထွက်ချက်တွေကိုအားလုံးကိုနော်အဲ document လုပ်ထားပြီးတော့ record လုပ်ထားပြီးတော့အဲ့ဒါသင့်ပြောသလိုဆက်လက်ပြီးတော့ဆောင်ရွက်ပေးဖို့ဆိုတဲ့ petition ဖြစ်ပါတယ်